ရခိုင်ပြည်နယ်မင်းပြားမြို့နယ်ကဖလောင်းပြင်၊စင်ကြီးပြင်နဲ့ဒေါင်ချောင်းကြီးကျေးရွာတွေမှာလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံပြည်သူ3ဦးသေဆုံးခဲ့ပြီးတော့6ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားအပြန်အလှန်တိုက်ခိုက်နေတဲ့နေရာဖြစ်ပြီးတော့လက်ရှိမှာတော့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်အခြေအနေသတင်းပေးပို့ချက်ကိုတော့ကိုဝင်းခန့်မောင်ကပြောပြပေးထားပါတယ်။
မင်းများမြေပုံကားလမ်းမနီမှာရှိတဲ့ဖလောင်းပြင်ကျေးရွာမှာဒီကနေ့နေ့လယ်ပိုင်းကလက်နက်ကြီးကြပောက်ကွဲခဲ့တာကြောင့်အသက်၈နှစ်အရွယ်ကလေးတူနဲ့အမျိုးသမီးတူသေဆုံးခဲ့တယ်လို့ဖလောင်းပြင်ကျေးရွာသားတူကပြောပါတယ်
။ဟုတ်ကဲ့ကြဒီဖလောင်းပြင်ကျေးရွာမှာလက်နက်ကြီးကြပြီးတော့၃ယောက်ထိခိုက်ဒဏ်ရာရတယ်။အဲဒီ၃ယောက်မှာဒဏ်ရာအပြင်းထန်တဲ့ဟိုပောက်တော့ဆေးရုံကိုယူသွားတဲ့အခါမှာတော့ဒီမာလာရင်ဆန်ကအဲဒီပောက်တော့ဆေးရုံမှာသုံးပါးသာရှိတယ်။နောက်မှလာရင်ဆေးရုံကြီးမှာအရင်မရွှေအင်းသင်္ကလေးအဲ့ချင်းနေတဲ့ရွှေအင်းသင်္ကလေးအခုငုံနေတဲ့မိနေပါနေကွာဆိုသုံးပါးသွားပြီးတော့ကျွန်တော်တို့တိရခင်ဗျာဟုတ်ကဲ့ဗျတိန်ဒီပါလေးလည်းနေကြည့်တလုံးနဲ့ညီမမြောက်တော့သုံးပါးပါဗျအဲ့ဒါတော့ပြောဒီတန်ရရအဖို့ရကြတော့တန်ရပြင်မပြင်းထင်တဲ့အခါကျတော့အဲ့အညီကိုဆုံးရတဲ့အချိန်တော့မရှိဘူးဗ
ျဒီနေ့နေ့လယ်ပိုင်းကမင်းများမျိုးအထွတ်ကျက်စင်တရားအနီးမြန်မာစစ်တပ်စစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင်အဖွဲ့ဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့တုံ့ပြန်ပစ်ခတ်နေတာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။ဖလောင်းမြင့်ကျေးရွာမှာဆိုရင်လည်းတရွာလုံးထွက်ပြေးနေကြရတယ်လို့ကိုယ်တိုင်ထွက်ပြေးလာတဲ့ဒေသခံမျိုးသမီးတို့ကပြောပါတယ်။
လာလောက်ကြီးတန်ဝန်ထွားပြေးလာပါလေရမလား။တိုင်ပို့တော်လုံးမှာမွန်ဆောင်ဒီလေးပါဝါဆက်ကြည့်ပြီးကြပါအောင်
။မင်းများမျိုးကျင်းတောင်မှာအခြေချထားတဲ့မြန်မာစစ်တပ်ခမာယ948ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်လက်နက်ကြီးကြီးကြပောက်ကွဲပြီးဒေသခံ5ဦးထပ်မံတရားရရှိခဲ့တယ်လို့ရခိုင်ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကတော့သူတို့တပ်ကလက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေတယ်ဆိုတဲ့ဆွဆွဲချက်ကိုညှင်းပယ်လေးရှိပါတယ်မကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကြားခဲ့တဲ့ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာစာအချမ်းဖက်အဖွဲ့တွေပစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးတုံ့ပြန်ခဲ့ပါတယ်လက်ရှိမှာတော့ရခိုင်ဒေသမင်းပြမြို့နယ်အတွင်းကကျေးရွာတွေမှာဒေသခံတွေကြောက်လန့်နေပြီးဘေးလွရာတွေကိုထွက်ပြေးနေကြတယ်လို့ဘုံခိုကျင်းတွေမှာလည်းပုံအောင်နေကြရတယ်လို့မင်းပြဒေသခံတို့ကပြောပါတယ
်။ဒီမင်းပြကငါးလေးတည့်ရယ်အညာကကျင်းတော်ပေါ်ကတည့်တဲ့အလှမ်းတဲ့လက်နက်ကြီးတွေကတော့ဆင်ကြီးကြီးကြီးပြီးတော့ထောက်ချောင်းကြီးကြီးပြီးမှဒီဖလောင်းကြီးကြီးအဲ့ဒီရောငါးရောကတော့လက်နက်ကြီးကြလို့ထိခိုက်တဲ့ညာတွေရပြီးတော့လူတွေမှုတွေလည်းရှိနေတယ်ကို
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတိုက်ပွဲပြင်းထန်နေသလိုစစ်ကောင်စီဘက်ကရဟတ်ယာဉ်တွေ၃တုံးပြန်တိုက်ခိုက်နေတာတွေရှိသလိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကလည်းစစ်ကောင်စီစခန်းတချို့ကိုတိုက်ခိုက်နေတာပါတိုက်ပွဲတွေကြားဒေသခံတွေမကြာခဏတေဆုံးဒဏ်ရာရတဲ့တဲ့ရင်တွေထွက်နေပေမဲ့တီးခြားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်တဲ့ရင်ထုတ်ပြန်တာမျိုးလည်းမရှိသေးပါဘူး